ိုင်ဝန်ကြီးချုပ်ပရယုတ်ချန်ဝချာတာဝန်ထမ်းဆောင်ခဲ့မှုကိုဆိုင်းငံ့ထားဖို့ထိုင်းဖွဲ့စည်းပုံအခြေခံဥပဒေခုံရုံးကဆုံးဖြတ်လိုက်ပါတယ်။ပို့ချုပ်ကြီးအောင်ပရယုတ်ဝန်ကြီးချုပ်တာဝန်ထမ်းဆောင်တဲ့တရားဝင်သက်တမ်းကာလကိုဥပဒေကြောင်းအရပြန်လည်သုံးသပ်နေတဲ့အတွက်သူ့ရဲ့တာဝန်တွေကိုဒီနေ့ဗိုလ်ထုနေ့မှာအခုလိုယာယီဆိုင်းငံ့လိုက်တာပါ။ထိုင်းနိုင်ငံရဲ့2018ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေအရဘသူမဆိုးဝန်ကြီးချုပ်ရာထူးကို၈နှစ်ထပ်ပို့ပြီးမထမ်းဆောင်ဖို့တားမြစ်ထားပါတယ်။2014ခုနှစ်မှာအာနာသိန်းနဲ့ဆေယုစုကြီးကဟောင်းပရယုတ်ရဲ့တက်တန်း၈နှစ်ပြည့်သွားပြီလို့အထိုက်ခံလွတ်တော်အမတ်တွေကထောက်ပြပြီးယာရုကနှုတ်ထွက်ပေးဖို့အခုလိုလက်မှတ်ထိုးတောင်းဆိုခဲ့တာပါဖွဲ့စည်းပုံအခြေခံဥပဒေခုံရုံးတမာတိတရားသူကြီးတွေကိုတော့ဆေယနာသိန်းပြီးနောက်ပိုင်းပရယုတ်ကိုယ်တိုင်ခန့်အပ်ခဲ့ပေမဲ့အခုသုံးသက်စဉ်းစားစဉ်ကာလအတွင်းဝန်ကြီးချုပ်ယာရုရက်ဆိုင်ထားဖို့ကိုတော့၅မဲ၄မဲနဲ့ကပ်ပြီးမဲခွဲဆုံးဖြတ်ခဲ့တာပါဒါပေမဲ့လည်းပရယုတ်ကိုထောက်ခံသူတွေကတော့သူဝန်ကြီးချုပ်ဖြစ်တာဝန်ထမ်းဆောင်တာက2019ခုနှစ်ကစစ်တပ်ဦးဆောင်ရေးဆွဲခဲ့တဲ့လက်ရှိဖွဲ့စည်းပုံအခြေခံဥပဒေအတည်ပြုပြီးမှထမ်းဆောင်ခဲ့ရတာဖြစ်တယ်လို့ဆိုနေပါတယ်ခင်ဗျ